ဒီလိုတွင်တေဆံစွာရွာသွန်းတဲ့မုန်တိုင်းမိုးရံကြောင့်ရေကြီးမြေပြူလာလေဖြစ်ပြီးတောင်အာရှဒေသမှာပြီးခဲ့တဲ့နှစ်ရက်အတွင်းတည်ဆုံးသူအနည်းဆုံး40လောက်ရှိသွားပြီလို့တောင်ဝန်ရှိသူတွေကပြောပါတယ်။ဇွန်လကနေစက်တင်ဘာလအထိရွာသွန်းလေးရှိတဲ့မုတ်တုံမိုးကြောင့်နှစ်စဉ်ဆိုသလိုတောင်အာရှဒေသမှာလူတည်ဆုံးတာပျက်စီးဆုံးရှုံးမှုတွေပါကြုံရလေရှိတာပါ။ဒီကောနိုင်ငံမှာတော့မိုးတဲထန်တာကြောင့်ရေကြီးမြေပြိုဖြစ်ပြီးနိုင်ငံရဲ့အရှိတ်အဝါနယ်တောင်ပိုင်းလွင်မြေဒေသမှာလူ28ဦးသေဆုံးရပါတယ်။အခုလိုဆိုးရွားတဲ့ရာသီဥတုကြောင့်နောက်ထပ်လူ15ဦးပျောက်ဆုံးနေစေဖြစ်ပြီး12ဦးဒဏ်ရာရသွားတယ်လို့ဒီပေါ်ရဲတွေကပြောပါတယ်။ယူရောကတ်မန်ဒူမှာနိုင်ငံတစ်ခုပြိုကျလို့လူ3ဦးသေဆုံးပါတယ်။အိန္ဒိယနိုင်ငံအရှိတ်မြောက်ပြည်နယ်အာတန်နဲ့အရုဏာချပရဒေ့ရှ်မှာတော့မုတ်တုံမိုးကြောင့်လူ12ဦးသေဆုံးသွားရတယ်လို့အာဏာပိုင်တွေကပြောပါတယ်။အာတန်ပြည်နယ်က KI-20 ခုမှာအခုချိန်ထိရေလွှမ်းမှုနေပြီးလူထောင်ပေါင်းများစွာဒုက္ခရင်ဆိုင်ရပါတယ်။အလားတူဘင်္ဂလားဒေ့ရှ်နဲ့သက်ဒုက္ခတဲ့စခန်းမှာတော့ရိန်ဂျာတွေကမိုးရာသီကြောင့်ဒုက္ခတွေနဲ့ရင်ဆိုင်ရတယ်လို့ဆိုပါတယ်။